ြောစင်မှာမြန်မာနိုင်ငံမှာအမျိုးသားရေးစိတ်ဓာတ်မြန်မာအမျိုးသားရေးစိတ်ဓာတ်ကိုနောက်ပြီးတော့ ethnic nationalism ပေါ့တိုင်းသားတွေရဲ
့ဟုတ်ကဲ့
ဆူရတဲ့ဒါ subcultural
ဟုတ်ကဲ့
diversity ပုံများလာပြီးတော့ဖြစ်လာကြတယ်ဆိုဒီဟာလည်းတော်တော်အရေးကြီးတဲ့ကိစ္စလို့ကျွန်တော်ထင်ပါတယ်
ဟုတ်ပါတယ်မှန်ပါတ
ယ်ဗုဒ္ဓဘာသာကိုအခြေခံတဲ့မြန်မာမျိုးသားရေးစိတ်ဓာတ်ကိုပြောမယ်ဆိုရင်မြန်မာပြည်ကျွတ်လိုက်ရပြီကတည်းကအခုပို့ပြီးတော့ပြင်းပြင်းတက်လာတယ်ကြာအဲ့ဒီကဆိုပို့ပြီးတော့တော်တော်ကျေပြင်းပြင်းလုပ်ခဲ့တွေ့ရပါတယ်မှန်တ
ယ်မှန်တယ်ဟုတ်ကဲ့
ဆိုတော့အဲ့ဒီနောက်ပိုင်းဆရာနာရှင်ခင်မာလည်းပဲငြိမ်နေခဲ့တယ်အဲ့ဒါအာနာရှင်စင်တာဖိထားခဲ့တာလား
ဟုတ်ကဲ့
ဘယ်လိုမျိုးငုတ်ဆူသွားလဲအခုကဘာကြောင့်ပြန်ပေါ်လာလဲအဲ့ဒါကိုလည်းကျွန်တော်ဆန်းစစ်စစ်ချင်ပါတယ
်ဟုတ်ကဲ့ဒီကကကြော်လေးတဲ့ကျွန်တော်တို့အရေးကြီးတဲ့ကိစ္စပါကျွန်တော်ကတော့ဒီမိုကရေစီအရေးရတာတော့ပုံတော့ကျွန်တော်လေးထားပါလေဒီမိုကရေစီပတ်သက်လို့ကကျွန်တော်နေနေကတော့ဒီလိုလေးကိုဟို comfortable ဖြစ်ပါတိတ်ပြီးတော့စိုးရိမ်ပူပါမှုမရှိဘူးလူလာရေးရတဲ့အချိန်ကနေစပြီးတော့62ခုနှစ်ထိဟိုဘီကဒီမိုကရေစီရှိခဲ့ပါတယ်ဟိုပြည်ဝရင်ပြည်ဝရေးထားပါဗျာတခြားဘေးနိုင်ငံတွေနဲ့ရှင်ရှိမယ်ဆိုရင်ဒီမှာပြည်ဟာဒီမိုကရေစီအချင်း delay လက္ခဏာတွေဇယက်တွေရှိခဲ့ပါတယ်အားကြောင့်မလို့ဒီမိုကရေစီပတ်သက်လို့ကျွန်တော်နေနေကတိတ်ထမတိတ်ပြီးတော့စိုးရိမ်ပူပါမှုလက်ရှိမရှိဘူးစိုးရိမ်တာပါလဲဆိုတော့ခုနအမျိုးသားရေးကိစ္စလေးပေါ့နော်လူလာရင်ကျွမ်းမှုမှာဆိုလို့ရှိရင်တော့မြူသားရေးစိတ်ကြမြူသားရေးဝါဒကအရေးကြီးပါတယ်။ကာမီလွတ်လပ်ခဲ့ပြီပေါ့နော်။သို့တော့မြူသားပြည်ဟာမျိုးစစ်တစုပဲနဲ့ကွဲထားတဲ့နိုင်ငံမဟုတ်ပါဘူး။နော်အကုန်လုံးတမိုင်းဆန္ဒရှိခဲ့တာကိုဟိုလူဦးရေနဲ့ဒလိထုံးစံနေနဲ့ယဉ်ကျေးမှုနဲ့ဘာသာနဲ့စကားနဲ့ရှိခဲ့တဲ့လူမျိုးတွေအများကြီးရှိပါတယ်။ဆိုတဲ့အခါကျတော့ဆရာနာရှင်ခေတ်တစ်ခေတ်မှာတော့ဒီဥစ္စာတွေအကုန်လုံးကိနေထားတဲ့တွယ်ဒီဥစ္စာတွေကငုတ်ရှိုးနေတယ်။သို့တော့အဲ့ဒီနဲ့တာဝန်ကိုစပြီးတော့ကျူစာတွေကကျူစာကျူစာပေါ်လာတယ်2010ရွေးကောက်ပွဲရွေးကောက်ပွဲအပြီးကာလမှာဒီမိုကရေစီလက်တစ်ဆင့်တစ်ဆင့်ပြန်ပြီးတော့ရလာတဲ့အခါကျတော့ဗမာလူမျိုးတွေမကဘူးတခြားတိုင်းသားတွေကပါဟောငါတို့လည်းမျိုးပိုင်းဝါဒပြင့်တင်ရမယ်ဆွဲကန်ရမယ်ဆိုပြီးတော့လုပ်ကြပါတယ်ဒါကိုကျွန်တော်တို့တားလို့နေရဘူးနော်ဒီပြောမယ်ဆိုရင်တော့ရှိတဲ့ဟိုနိုင်ငံရေးပါတီပေါင်း90ကျော်ဟာသုံးပုံနှစ်ပုံပေါ့60ကျော်လောက်ဟာတိုင်းသားတခုရင်းနဲ့ဖွဲ့ထားတဲ့ပါတီဖြစ်ပါတယ်နော်အမျိုးသားရေးဝါကကောင်းရဆိုပေမဲ့တခြားမျိုးသားရေးဝါကြနဲ့တွားပဋိပက္ခဖြစ်မယ်ဆိုလို့ရှိရင်အင်မတန်ကြောက်စရာကောင်းပါတယ်နော်ဆိုတဲ့အခါကျတော့အမျိုးသားရေးဝါကကောင်းတယ်ဒီတစ်ခုတော့လေကို့ဘက်ကလည်းထင်းထင်းတင်းတင်းရှိရမယ်တမယောက်တော့ပဲကို့နေနဲ့ကဖြီးပါလို့မရဘူးဆိုရင်အပြည့်လေးလိုပါတယ်ဒါကိုကျွန်တော်ဘာကြောက်ပြောနေရလဲဆိုတော့ကျွန်တော်မှတ်တဲ့ကကျွန်တော်တို့ဒီလူမျိုးပေါင်းစုံနော်ဟိုနဲ့ဖွဲ့ထားဖွဲ့စည်းရမယ်နိုင်ငံပေါ့multi ethnic nation ကိုခေါ်တာပေါ့အဲ့ဒါကဖြစ်မလာသေးဘူးဟုတ်လားနောက်တစ်ခုကကျွန်တော်တို့ကဖက်ဒရယ်ကိုတွန်းရမယ်ဖက်ဒရယ်ဝါဒကိုဒီစနစ်ကိုကျွန်တော်တို့ਨੇ တောက်လျှောက်ချင်လိုလားခဲ့ပါတယ်သူကအခုကျတော့ဘယ်လိုဘယ်ဖြစ်လာလဲဆိုတော့ကျတော့ဟောဖက်ဒရယ်စနစ်ဆောက်တဲ့ကတိဆောက်မယ်ဆိုလို့ရှိရင်ကျွန်တော်တို့နိုင်ငံနဲ့ကလူမျိုးတွေဟာအစင်းနဲ့ချက်ကြလားဆိုတော့ကိုယ့်ကိုယ်ပြန်တော့မေးလာတယ်ပေါ့ဗျာအခုကဟာရဲတော့ချိန်နေတယ်ပေါ့
ဟုတ်ကဲ့ခုနအမျိုးသားရေးလှုပ်ရှားမှုတွေသိများလာတယ်ဆိုတာဒီမှမှအထူးသဖြင့်ဗုဒ္ဓဘာသာကိုအခြေပြုရဲ့အစွန်ရောက်မြို့သားရေးဝါဒီရေးအစွန်ရောက်တဲ့ဗုဒ္ဓဘာသာသာသနာဝန်ထမ်းတချို့လို့ဆိုကြပါသေးတယ်
ဟုတ်ကဲ့ဟုတ်ကဲ့
အဲ့လိုဖြစ်လာတာကိုတချို့ကလည်းပြောကြတယ်သူရဲ့နောက်ွယ်မှာပေါ့ဗျာဒါနိုင်ငံကြီးရွေချင်းနဲ့လုပ်လာတာဖြစ်တယ်တနည်းအားဖြင့် NLD အစိုးရကိုခက်ခဲဖြစ်အောင်ဖန်တီးစီရင်တဲ့သဘောနဲ့တမင်လုပ်တယ်ဆိုတဲ့သုံးသပ်ချက်တချို့လည်းရှိကြပါတယ်ဒေါက်တာခင်ဗျားဘယ်လိုသဘောပါလဲ
ဟုတ်ကဲ့ဗျာဒီမြို့သားရေးအစွန်ရောက်ပြီဆိုလို့ရှိရင်နိုင်ငံကြီးအေးရဝင်ပြီးတော့နှောက်ဖို့ဝင်ပြီးတော့မှုေဖို့ပြဿနာပန်ဒီဘိုအမနာကိုလွှဲပါတယ်မြန်မာပြည်မှာလည်းမကပါဘူးเนาะအာရှမှာရောဆန်နိုင်ငံလေးမှာရောဒီဥစ္စာအမနာကိုလွှဲတဲ့တွင်เนาะမတမာတဲ့ပေါ့ဗျာရွေရက်မဖြောက်မှတ်တဲ့เนาะရွေရက်တွေရှိတဲ့နိုင်ငံလေးအင်အားစုတွေဟာဒါကိုပြုလို့နဲ့အတုံးချလာနိုင်ပါတယ်ကျွန်တော်ခုနလူမျိုးရေးဆင်းရဲကိုသာပြောနေတာဘာသာရေးဆုံးတယ်လည်းရှိတာပဲเนาะဘာသာရေးရောလူမျိုးရောပေါက်ဖက်ပြီဆိုလို့ရှိရင်ဘုရားတော်ကြောက်ဆရာကောင်းလေးပဲဆိုတော့ဒီဥစ္စာကိုနေပြည်တော်မျိုးကြီးမှာရုံးထဲမှာထိုင်ပြီးတော့မှကျင်းကြရလို့မရဘူးလူလူတွေကိုဆင်းရမယ်ဟုတ်တယ်မလားဖြစ်တာကတစ်ဖက်မှာကလည်းဆုံးဖြတ်ချက်တွေကောနော်အကုန်လုံးကိုပဟိုချုပ်ကင်ထားတယ်။နောက်ဒီပဟိုကလူတွေကပြောမယ်ဆိုလူတွေကိုမဆင်းဘူးလူလူနဲ့ပို့ပြီးတော့ကင်းကွာလာတယ်ပြောချင်တာကနော်ဆိုလို့ရှိရင်ခုနလိုဘေးကနေပြီးတော့နော်မိထိုးမဲ့လူတွေကပို့ပြီးတော့လို့ကောင်းသွားသေးတယ်
။အဲဒီတော့ဒီဘာသာရေးအစွန်ရောက်တွင်နဲ့ပတ်သက်ပြီးတော့တကယ်တော့ပညာတတ်တဲ့လူငယ်တော်တော်များများကဒီအစွမ်းတွေကိုမတိုက်ကြတာကျွန်တော်တွေ့ရပါတယ်။
ဟုတ်ကဲ့ဟုတ်ပါတယ်။
social media တွေမှာရေးကြတယ်။ထို့အတူအမျိုးသမီးအဖွဲ့တွေအရက်ဖက်လူအဖွဲ့စည်းတွေတော်တော်များများဒီဟာကိုဆန့်ကျင်ပြီးတော့အင်တာအမြင်မှန်ရှိတဲ့အဖွဲ့တွေရှိပါတယ်။ဒီဟာတွေအားလုံးနဲ့အစွမ်းနဲ့တပေါင်းတစည်းတဲ့လုပ်ပြီးတော့ဒီကိစ္စကိုဟန်တာဖို့ကြိုးစားရဲကြိုးစားမှုမျိုးတွေ့ရပါလား
။အခုစနေပြီ။စနေဟိုတနေ့ကပဲကျွန်တော်စီကို online ကနေပြီးတော့ အဲ့တော့ဆူရကိုတင်းမဲ့စားစားကိုသူတို့လည်းပို့ပါလေအဲ့တော့လက်မထိုးပါဆိုတော့ကျွန်တော်လက်ထိုးလိုက်တယ်နော်ဆိုတော့ဒီရက်ပဲအဖွဲ့စီပေါ့အမျိုးသမီးအဖွဲ့စီလူငယ်အဖွဲ့စီတွေအနေနဲ့ကဒီဘာသာရေးဆွေးနွေးကိုထိတိရဥပဒေရဆူရအနေနဲ့ကန့်ကွယ်ပေးပါ
နောက်တစ်ခုမေးရနိုင်ငံကြီးဘူဝရနဲ့ပတ်သက်ပါတယ်အင်္ဂလိပ်ဆွေးတက်လာပြီးနောက်မှာအာဆီယံထဲမှာတော့မြန်မာနိုင်ငံဟာတော်တော်လေးလက်စားနေရာပြေးခံရတာတွေ့ရပါတယ်။စင်ကာပူလိုနိုင်ငံကတော့လာပြီးတော့မြန်မာနိုင်ငံရဲ့ဆွေးနွေးကောင်းဆောင်ပေါင်းစပ်စုကြီးကိုအာဆီယံအတွက်နိုင်ငံတကာဖိုရမ်ဒီမှာစကားပြောပေးပါပါညာသူတို့ပြောတဲ့အဖြစ်ဖြစ်ပါတယ်။ဒါပေမဲ့အရေးကြီးတာအာဆီယံနဲ့ဆက်ဆံရတဲ့တရုတ်နဲ့အမေရိကန်နှစ်ခုကြားမြန်မာနိုင်ငံရဲ့ရည်ရွယ်ဖြစ်ပါတယ်။
ဟုတ်ပါတယ်ဟုတ်ပါတယ်။
ဆိုတော့အဲ့ဒီမှာလည်းမြန်မာဆွေးကတော့ဂျာနီယီမှုတက်မအောင်ကျူးစားနေတွေ့ရပါတယ်။ဆိုအခုနောက်ဆုံးဖြစ်နေတဲ့ကိစ္စကတော့အာဆီယံနိုင်ငံကြီးဝန်ကြီးတွေအမေရိကန်ဖိတ်တယ်မြန်မာကလာမတက်ဘူးတရုတ်ဘက်ကပူဂျင်းနေသလားဆွဲတော့ဆိုချက်တွေအများကြီးရှိပါတယ်။နောက်ပြီးတော့ကျွန်တော်တစ်ခုသတိထားမိတာအမေရိကန်ကဒေါ်နယ်ထရမ့်ကဖိလစ်ပိုင်ဖိတ်တယ်တခြားအာနာရှင်တို့အပြောခံရတဲ့လူတော်တော်များများကိုဖိတ်တယ်အခုထိုင်းဝန်ကြီးချုပ်အနာသိန်းဘိုးချုပ်ကိုဖိတ်တယ
်
ကျွန်တော်စီကဒီမိုကရေစီပြည်ကောက်ပေါ်နဲ့တက်လာတဲ့အစိုးရကောင်ဆောင်ကြတော့မဖိတ်ဘူးဆိုတာမျိုးတွေ့ရတယ
်။
အဲ့ဒါတော်တော်ကျွန်တော်ဘယ်လိုမြင်ပါလဲခင်ဗျာ။
ဟိုပြည်ကြီးဆာကတော့နည်းနည်းလေးစောပါလိမ့်ပြောမှာပေါ့ဗျာဟုတ်လားဆိုတော့အာဆီယံကလည်းဆင်းနိုင်ငံဖြစ်နေတာကိုဆိုတော့ဟိုကောင်းဆောင်3ယောက်ကိုဖိတ်ပြီးတော့မှနောက်အနဲ့မှာတော့ဘာပြီးပါမလားဆိုတော့ဟိုအလားလားလေးရတယ်ရှိပါတယ်လေဆိုတော့ဆရာကတခါလေးတော့ကျွန်တော်တွေကလူစားကတော့ပြောလို့မရပါဘူးနော်ဒီတင်မှာဒီတင်မှာဆစ်ရှိရမှာပေါ့သို့တော့ဟိုတင်းနေကအာဆီယံနိုင်ငံကြီးဝင်ကြီးတွေနဲ့အမေရိကန်တွေ့တဲ့ပွဲဆိုတာကအရေးကြီးပါတယ်ကျွန်တော်ပြင်ရင်ကတော့တက်တယ်လို့ထင်တယ်ဟုတ်လားတခုရှိတာပေါ့ကိုကလည်းသမားလည်းမြင်းနဲ့နိုင်ငံတော်အတိုင်းအတာပုံကိုဖြစ်တဲ့အတွက်ဒီလာမယ်ဆိုလို့ရှိရင်ငါကနိုင်ငံကြီးဝင်ကြီးနေတယ်လာမယ်ဆိုပေမယ့်သိဉာဏ်များထင်လာမသိဘူးအဲ့ဒါဆိုတော့မှားတာပေါ့
ဒါပေမဲ့သူကပြရအင်္ဂလိပ်မှန်လေးဆိုတာဥရောပကိုသွားဖို့ဆိုတာသူတင်စီစဉ်ထားပြီးသားဖြစ်တယ်ဆိုတော့
ဟုတ်ကဲ့ဥရောပလေးနိုင်ငံဟုတ်ပါတယ်ဒီဥစ္စာကအတန်းလေးစမှုတရားပဲဗျာဟုတ်တယ်မလားဆိုတော့ကျွန်ပြောမယ်အမေရိကန်ကိုတည့်ရတော့လာလိုက်လာပြီးတော့မှခုနဥရောပကြီးစင်ကိုဆက်လို့လည်းရတာပါပဲဟုတ်တယ်မလားနောက်တစ်ခုကဘာလဲဆိုတော့ကျတော့ကိုကဒီလိုရေးကြီးတဲ့နေရာ300လောက်သုံးကိုကခံထားမယ်ဆိုလို့ရှိရင်ဒါမျိုးကကြုံနေရမှာပဲကိုကလည်းတက်ကငယ်ရောတာမဟုတ်ဘူးလေစကြီးစာတွေကိုကအကုန်လုံးကိုဒီတောင်းစီအောင်နော်ဖြစ်စီနေတဲ့ခံတွဲနိုင်ပါမလားဆိုတော့မိကုံကကိုကိုပြန်ပြီးတော့မေးရမယ်ဟုတ်တယ်မလားဥရောပကသွားမယ်ဆိုတော့ကဲအပုပ်ရဟမင်းကြီးတွေ့တယ်နော်ဘီအမိုင်းကြီးတွေ့တယ်ဒါကြီးကတော့ဟုတ်တာပါဗျာတက်ဝင်ရမှာတော့လှတာပေါ့ဒါကအရေးကြီးတဲ့အမေရိကန်နိုင်ငံလည်းကြဘာလို့ပဲမတွေ့လဲ။ဟုတ်လား။ကိစ္စကကျင်းနေတဲ့ကတော့နည်းနည်းလေးစဉ်းစားပုံကလွဲလို့ထင်ပါတယ်။
နောက်တစ်ခုကအဲအမေရိကန်မှာလည်းအရင်သမ္မတသမ္မတအိုဘားမားဆိုလို့ရှိရင်တကယ့်ကိုမြန်မာနိုင်ငံဦးစားပေးပဲသူပစာဆုဟာမြန်မာနိုင်ငံကို
သူကလည်းဟုတ်ကဲ့ဟုတ်ကဲ့
ဆိုတော့အခုအမေရိကန်လက်ရှိအစိုးရကလည်းထရမ့်အစိုးရကလည်းအဲ့ဒီလောက်ထိရင်းနှီးဦးစားပေးမှုမတွေ့ရဘူးလေမြန်မာနိုင်ငံ။
ဟုတ်ကဲ့။အဲ့ဒီကိစ္စမှာကတော့ကိုကလည်းကျွန်တော်စီလုံးပြရမယ်လေ။ခုနပြောလို့ဟိုကောင်းဆောင်တွေကတော့ဖိတ်တယ်ပဲပြရကြံနေတယ်တခါမှလည်းကိုယ်နဲ့သိရှိရမယ်နော်အခုကဗမာပြည်မှာလည်းဒီလိုခေါင်းဆောင်လာလို့ရှိပါတယ်ဆိုတာဟာကိုလည်းဒီဆောက်ဆွဲပုဂ္ဂိုလ်တယောက်ကိုပြအောင်လည်းပြောရမှာပဲရှုပ်အမေရိကန်တွေကနောက်နေကြတယ်ဆိုတာမိတ်ဆွေတွေကအာဆောက်ဆွဲလူပါတဲ့ဗမာပြည်ဗမာရှိတဲ့ဆိုတာကိုသိရတာမဖြစ်ဘူးသူကပြောနေကြတာပေါ့ဗျာရှုပ်ကတော့ကိုယ်နေနေကခုလိုထားပြီးတော့ပြရမယ်ဘယ်လိုလဲဆိုတာဟာဟုတ်လားဟိုဘက်မှာသွားပြီးတော့နိုင်ငံခေါင်းဆောင်တွေနဲ့တွေ့တယ်လို့ပဲဒီမှာတော့အမေရိကန်ကိုလာပြီးတော့တခြားအာဆီယံအဲရာယဝင်ကြီးနဲ့အတူနော်ဒီကိစ္စရေးချက်ကိစ္စတွေကိုဒါပဲတက်ရောက်ပြီးဆွေးနွေးတင်တယ်လို့ကျွန်တော်ကတော့လုံးဝယုံကြည်ပါတယ
်။ဒါပေမဲ့ကျွန်တော်နောက်တစ်ခုကျွန်တော်ထပ်ပြီးစဉ်းစားမိတာကသမ္မတအိုဘားမားလက်ထက်တုန်းကတော့မြန်မာနိုင်ငံဟာသူ့အတွက် only success story ပဲ
။
သူ့နိုင်ငံရေးဝါရမှာဆိုတော့သူ့မြန်မာနိုင်ငံကိုဘာဖြစ်ဒီသူဟာတိတ်မိတ်ပြီးတော့အကလုံးတွန့်တင်နေရတကယ်တော့မြန်မာနိုင်ငံစပွင့်လာတယ်သူတက်ထက်မှာသူကစပြီးတော့ဖွင့်ပြီးခဲ့လို့ဆိုရင်လည်းတသိဒေသချင်းမှန်တယ်လို့ပြောချင်ပါတယ
်။ဟုတ်ကဲ့
ဆရာအမတ်ချမ်းရဲ့အစိုးရလက်ထက်မှာမြန်မာနိုင်ငံဒီလိုတော့အကြီးကြီးရဲ့နိုင်ငံစင်းထဲမှာမထည့်တော့ဘူးဆိုတာတော့သိကြသူဖြစ်နေပါရဲ့
။အာသိကြသူတော့ကျွန်တော်ပြောနေပါဘူးခဗျာ။ဒါပေမဲ့အဲ့ဒီအရေးအောင်ဖြစ်နေပြီပေါ့။နော်ဒါကဟိုချောင်းကြီးလည်းပြောမယ်ဆိုရင်တော့အများကြီးသူမညှို့ထုတ်ပြီးတော့ဝေဖန်ခံနေရပါတယ်။ဒီလိုအချိန်မျိုးမှာထရမ့်ကငါတို့အရေးပေးပါမလားဆိုပြီးတော့ပဲကိုကစောင့်နေမလား။ကိုနေတဲ့ကလည်းကိုအနေထားကိုသူသိအောင်ပြောရမယ်လေ။ဒီတောင်ရုပ်ပြင်းတဲ့ကိစ္စတွေကျိုးဆက်ဆံကိစ္စတွေမှာเนาะအရန်ကိုကိစ္စတွေကဟိုကြီးမားတဲ့စိန်ခေါ်မှုတွေကိစ္စမှာလေမြန်မာပြည်ကအရေးပါပါတယ်ဆရာဟုတ်လဲသူ့ကိုတိအောင်ပြောရမယ်ဗျဟုတ်တယ်မလို့ပြောရဆက်ထားလို့မရဘူးဟ
ဟုတ်ကဲ့တော်တော်ရှင်မင်းကျွန်တော်အခုထိပြောလာကြတဲ့အထက်မှာ NLD အစိုးရအားနည်းချက်တွေဖြစ်တင်းတော့မဖြစ်တာတွေကိုကျွန်တော်ပြောခဲ့ကြပါတယ်အခုကျွန်တော်မြင်ချင်တာကောင်းတာကိုကျွန်တော်ယူပြီးကြည့်ကြပါဆိုကျွန်တော်တကယ်တော့ဒီကောင်းတာကိုအရင်စားခဲ့ဖို့တင်တဲ့ interview စားမှာဒါပေမဲ့နောက်ဆုံးအနေနဲ့ကျွန်တော် NLD အစိုးရကိုကျွန်တော် credit ပေးရမယ်လုပ်ငန်းတွေရှိခဲ့ရင်တစ်နှစ်အတွင်းမှာကျွန်တော်ပြောပါခင်ဗျာပါတယ
်အဓိက credit ပေးရမယ့်ကိစ္စကတော့ပဋိပက္ခမရှိဘဲနဲ့တွေ့ဆုံရုံမရှိဘဲနဲ့ပေါ့လေစစ်တပ်ကနေပြီးတော့အုပ်ချုပ်ထားတဲ့စနစ်တစ်ခုကိုဖယ်ရှားပြီးတော့ကိုယ့်ဝနေရာဝင်ပြူနိုင်တဲ့ဖြစ်ပါဒါလည်းပြောမယ်ဆိုရင်ဒါအောင်လျှောက်ပြည်ပေါင်းများစွာလှူဒါန်းတန်တာခဲ့တဲ့ကိစ္စတစ်ခုပါဒီဥစ္စာကတော့တကယ်ကိုထင်ရှားတဲ့အောင်မြင်မှုတစ်ခုပေါ့ပြီးတော့အဲ့ဒါလည်းမပြီးသေးဘူးလေဒီဥစ္စာပေါ်မှာအချိန်ထားပြီးတော့ပြည့်ကောင်းတဲ့ကောင်းကျိုးတွေကိုဖန်တီးဖို့လိုပါတယ်